မလေးတိုင်းတပိတ်ချင်းမြို့နာမှာဗဟုပြုပြီးတော့ပြင်အား 6.3 အဆင့်ရှိတဲ့မြေငရင်တစ်ခုဒီနေ့မွန်လွဲ3နာရီဝန်းကျင်လောက်ကလောက်ခတ်ခဲ့ပါတယ်ငရင်ကြောင့်ပျက်စီးဆုံးရှုံးမှုရှိမရှိဆိုတာအတိအကျမသိရသေးပေမဲ့နောက်ဆက်တွဲငရင်ငယ်တွေလုံနိုင်တာကြောင့်အဲ့ဒီဒေသပတ်ဝန်းကျင်ကလူထုအနေနဲ့သတိထားဖို့မိုးလေဝသနဲ့ဇလဗေဒညွန်ကြားရေးမှူးဦးစီးဌာနညွန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOE ကိုပြောပါတယ်မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒီနေ့ကငလျင်လုတ်သွားတယ်လို့လေဟိုတွေ့ရပါတယ်ဆရာအဲ့တော့ငလျင်ချင်းနေနေလောက်ပြောပြပေးပါရှင်ဗမာပြည်ထဲမှာဘယ်နေရာတွေမှာအဓိကလုတ်ခတ်သွားတာလဲဆိုတာလေဟုတ်ကဲ့
ဒီကတော့ဟိုဒီမြင်းနေရဲ့ဘိုးချက်ပေါ့နော်ဘိုးချက်ကတော့ကျွန်တော်တို့ဒီသပိတ်ချင်းမြို့သပိတ်ချင်းမြို့ရဲ့ကျွန်တော်တို့အရှိတောင်ဘက်ပေါ့နော်ငားမိုင်ခန့်အကွာမှာပို့ပြပြီးတော့မှလုတ်သွားပါမယ်အင်းအနေနဲ့ကတော့ Richard Scale 6.3ပေါ့နော်အင်းအချင်းနဲ့မြင်းနေတဲ့ခုဖြစ်ပါတယ်ဟုတ်သွားတဲ့အချိန်ကတော့ကျွန်တော်တို့3နာရီ9မိနစ်29စက္ကန့်ပါခင်ဗျာ
။ဟုတ်ကဲ့ရှင်။ဘယ်နေရာတွေမှာတိတိတသားဒီလှုပ်ခတ်မှုတံကိုခံစားလိုက်ရတယ်လို့ဆရာတို့သိရပါလဲရှင်
။ဟုတ်အဓိကတော့ဟိုပါပေါ့နော်ဒီခံစားတော့ကျွန်တော်တို့ဒီညီငယ်ညီမချင်းဖြစ်တဲ့ဟိုခံစားမှုအရင်တော့ညီငယ်ညီမချင်းနာပေါ့နော်ဒီကိစ္စကတော့ဟိုခံစားမှုပြင်ပါတယ်။နောက်ဒီကျွန်တော်တို့ဒီမန်နေတိုင်းပေါ့နော်မန်နေတိုင်းနောက်ဒီတိုင်းတိုင်းမရှိတဲ့မြို့ရင်းနောက်နေပြီးတော့နောက်ရှမ်းပြည်မှာရှိတဲ့မြို့ရင်းပေါ့နော်မြို့တော်တော်များများတော့ကလာမှုရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့ဒီငလျင်ရိုက်ခတ်တဲ့ဒဏ်ကြောင့်ပေါ့နော်ဆရာဒီတို့လူထိခိုက်ဒဏ်ရာရတာအဆောက်အဦပျို့ပြပျက်စီးတာများဆရာတို့သိရပြီလားရှင
်ဟုတ်လောလောဆယ်တော့ကျွန်တော်တို့တော့မသိရဘူးနော်ဒီနေရာကြီးတော့ဟိုဒီလူကြပျက်စီးမှုတွေဘာလို့ကြာတော့သွားတာကြာတော့ကျွန်တော်ဒီရက်နေ့အချိန်မှန်ခံခွေးဦးစီးဌာနဘက်ကနေသွားတယ်ပေါ့နော်ကျွန်တော်တို့ဘက်ကကျွန်တော်တို့ကတော့ဒီညီငင်းနဲ့ပတ်သက်လာရင်တရင်ထုတ်ပြန်ပြီးရတယ်ဒီဆူနာမီတို့ဘာလို့နဲ့ပတ်သက်လာရင်ကျွန်တော်ကြိုတင်တတိပြည့်ချက်တွေထုတ်ပြန်ရတော့ပေါ့နော်ဒီအမျိုးထုတ်ပြန်ရတာ
ဟုတ်ကဲ့ရှင
်ပြည်စည်းဆုံးမှုဘာကြတော့ဟိုဘက်ကနေပြီးတော့ထွားပါတယ်ခင်ဗျာကျွန်တော်ပြင်းနေစီမံခန့်ခွဲဦးစီးဌာနနေထွားပါတယ်ခင်ဗျာဟုတ်ကဲ့
ဆရာဟုတ်ကဲ့အဲ့တော့ဆရာငလျင်လှုပ်ခတ်ပြီးသွားတဲ့ခါမှာနောက်ဆက်တွဲငလျင်ငယ်လေးလည်းလှုပ်ခတ်လေးရှိတဲ့အခြေအနေရှိတော့ဟိုဆရာအနေနဲ့ပေါ့နော်ပြည်သူတွေပေါ့အဲ့ဒီအထူးသဖြင့်ဒီလှုပ်ခတ်ခံရတဲ့နေရာတွေမှာရှိတဲ့လူမှုကိုဆရာဗာများအကြံပေးချင်တာရှိပါလဲရှင
်ဟုတ်အဒီကတော့ဒီငလျင်အင်အားပြင်းငလျင်တခုလောက်ဖြစ်တယ်ပေါ့နော်ဒီစောက်ကလည်းတင်နေချင်းကြတော့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းတော်နာနေနေရမျိုးရှိတယ်ဘောနော်ရှိတဲ့ရင်ကတော့အဓိကတော့ဒီအဲ့ဒီလောက်ကသွားတဲ့ဒီသားမှရှိတဲ့ပြည်သူညီနဲ့တော့အထူးတတိပြုနေထိုင်ဖို့တော့လိုပါတယ်နောက်ဆက်တဲ့ညီငယ်လေးတွေလည်းဒီဘောနော်ဒီလုံလာနိုင်ကြီးရှိတယ်ဘောတချို့ညီငယ်ကြီးတွေကြောင့်လည်းဟိုနောက်ဆက်တဲ့မလို့ခွဲနဲ့ညီငယ်ကြီးတခုတည်းနေပြီးသွားဒါပေမဲ့အများသောအားဖြင့်တော့ဒီလိုမျိုးညီငယ်ကြီးတွေလုပ်ပြီးသွားတော့နောက်ဆက်တဲ့ညီငယ်လေးတွေတော့လောက်ကလည်းနေထိုင်မျိုးရှိတယ်ဘောနော်ရှိတဲ့ကြောင့်ဒီအမျိုးတွေတတိပြုဖို့လိုပါတယ်အဓိကတော့မျိုးရဲ့နေထိုင်တဲ့နေအဆောက်အဦတွေဘောနော်ခိုင်ခန့်နေရဆိုတော့ဒါပြဿနာမရှိဘူးဒီဆောင်လို့ဒီပထမတစ်ချိန်လုံးလိုက်တဲ့အချိန်မှာကျွန်တော်တို့ကထိခိုက်မှုရှိထားတယ်ဆိုရင်တော့ဒီအရှာပေါ့နော်ဒီဘေးကင်းတဲ့နေရာလေးမှာသွားရောက်နေထိုင်နေပါလေ။ဘာကြောင့်လဲဆိုတော့ဒီနောက်ဆက်တဲ့ညီငယ်လေးတွေလှုပ်အရှိလှုပ်တဲ့အချိန်မှာအရှိအလောက်မပြင်းထမင်းနေလဲဆောင်လို့ပထမတစ်ချိန်လှုပ်ထားတဲ့ဒဏ်ရန်ကြောင့်လို့ဒီရစီမှုရှိထားတဲ့နေထိုင်မှုတွေရနေပြီးတော့မှဒီဆောင်လို့တော့ထုတ်တန်းနေကြိုးကြတာပဲဖြစ်ရဒီဟိုပေါ့နော်ဒီအင်းဒီပြကြတာမျိုးဒီအမျိုးတွေလည်းဒါကျွန်တော်တို့ဒီအချို့ငင်းငင်းနေမှာပေါ့နော်ဒီအမျိုးနောက်ဆက်တွဲငင်းငင်းနေပြီးရုပ်တွေရှိမှာဒီအမျိုးတွေရှိတဲ့အကြောင်းကိုနောက်ဆက်တွဲငင်းငင်းနေနဲ့ပတ်သက်ပြီးတော့လည်းအဓိကတော့မိတို့ရဲ့ဒီနေဆိုင်တဲ့အစာအုပ်တွေပေါ့နော်ဒီအစာအုပ်တွေထိခိုက်မှုရှိစင်းတော့ဒါဟာကိုပြဿနာရှိရင်ဒီဆောင်တွေထိခိုက်မှုရှိသွားရင်တော့ဒီပြည်နယ်ကနေနေရာတွေမှာတော့ဒီအပိုင်းတွေမှာတော့ဒီတော့ခဏနေဆိုင်တင်ပါမယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာဖြစ်ပြတာဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့